အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပူးတွဲထူထောင်သူနာယကာကြီးဦးတင်ဦးကိုဗစ်ရောဂါနဲ့ရန်ကုန်စေယုံကြီးရောက်နေပေမဲ့သက်သာလာပြီလို့သတင်းဖြစ်သူကပြောပါတယ်။အသက်94နှစ်ကျော်လာပြီးအရေးလေးဖြစ်ထားတဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဦးတင်ဦးမနေ့ကဖြားခဲ့ပေမဲ့ကိုဗစ်ပိုးစစ်ရလကဒီနေ့မှထွက်လာကအခုဂျပန်စေယုံလို့လူသိများတဲ့ရန်ကုန်ထူထောင်ရောဂါကူးစေယုံကြီးကိုရောက်နေတယ်လို့ဒေါက်တာတင်မိုးဝေကဆိုပါတယ
်။အခုကနေကောင်းနေပြီးဘာဖြစ်လို့လဲမသိပါဘူး။သူတို့လာဖြစ်တော့တန်းရွေးတန်ငယ်ချင်း professor ကယောဂလာဖြစ်ပြီအဲ့တော့ positive တဲ့အဲ့ဒါနဲ့တက်ကလည်းပဲသူတို့အပြင်းနဲ့လုပ်ကြတယ်ရဲ့သူတို့ရှိမှတက်ဖို့ဘူးရုံမရောက်နိုင်ရမှာကဲလို့လေဒါပေမဲ့ဒီကအာဂျင်ကလည်းပဲသူတို့လုပ်ပြီးမယ်ဆိုတော့စဉ်းစားပြီးတော့အာဂျင်ကလည်းတစ်ခါ၃နှစ်လောက်၄နှစ်လောက်တက်ဖို့ရမှာအဲ့တော့ညနေလို့ပါလို့ပြောလာလို့ဒီမှာသူတို့အစင်းနဲ့လှုပ်ထားပြီးရဆိုရမယ်အာဂျင်ကိုရောက်လာတာအဲ့တက်ကူပြန်အကြောင်းကြားရတာပေါ့ဒီမှာအစင်းတင်းဖြစ်သွားလို့လူဒီမှာလည်းတက်တော်မယ်လို့
ဘုကျော်ကြည်ဟောင်းဦးတင်ဦးဟာမနေ့ကအဖျားတရားကျော်လောက်ရှိခဲ့ပေမဲ့ဒီနေ့အဖျားမရှိတော့ပဲသွေးပေါင်နည်းနည်းကျတာတော့ရှိတယ်။တခြားချောင်းဆိုးနှာဆေးလက္ခဏာတွေလည်းမရှိပဲအခြေအနေထိန်းထားနိုင်ပါတယ်လို့အနိကပြည့်စုံနေတဲ့ဒေါက်တာတင်မိုးဝေကဆက်ပြောပါတယ်ခင်ဗျ။